ပေါ်တာရှင်များခင်ဗျာစက်တင်ဘာလ17ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့တပ်မအကြီးအမြောက်လူကုန်ကူးမှုတပ်ဖြတ်ရေးနေ့အခမ်းအနားမှာရန်ကုန်လက်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတရုတ်နိုင်ငံသားတွေနဲ့ဆက်ဆက်နေတဲ့လူကုန်ကူးခွင့်ရမှုအခြေအနေတွေကိုထိချုပ်ဖို့လိုအပ်နေတဲ့အကြောင်းအလေးပေးပြီးတော့ပြောကြားခဲ့ပါတယ်။ဒါ့အပြင်2019လက်ကျန်ကာလနဲ့2020ပြည့်နှစ်အတွင်းလူကုန်ကူးမှုတပ်ဖြတ်ရေးကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်မယ်လို့လည်းပြောကြားခဲ့ပြီးတော့ပြည်သူလူထုနဲ့လူမှုအကြပ်အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကလည်းဝင်ဝင်ပြီးတော့ကူညီကြဖို့မြင့်တရရခံပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက္ကသိုလ်ဘလူးဘတ်ပြည်သူ့ကျန်းမာရေးအကြောင်းရဲ့2018ခုနှစ်အတွင်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာတစ်စောင်မှာတရုတ်ပြည်ကိုလူကုန်ကူးခံခဲ့ရပြီးတရုတ်အမျိုးသားတွေနဲ့အတင်းကျပ်လက်ထက်အတင်းကျပ်ကလေးမွေးခိုင်းခံခဲ့ရသူမြန်မာအမျိုးသမီး9500ဝန်းကျင်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။မကြာခင်ရက်ပိုင်းကပဲတရုတ်နယ်စပ်မူဆယ်မြို့နယ်မှာပြည်ထစာလုပ်ငန်းလုပ်ကင်လူသူအသက်18နှစ်နဲ့25နှစ်ကြားအမျိုးသမီးတွေအလို့ရှိကြောင်းဆက်သွယ်ရမယ့်ဖုန်းနံပါတ်တွေနဲ့တကွဖော်ပြထားတဲ့ကြေညာစာရွက်ကြီးတွေကို Facebook လူမှုကွန်ရက်မှာတွေ့မြင်ခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံသား9ဦးကိုစံပြင်းတဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းလည်းတက်လာခဲ့ပါတယ်။2018ခုနှစ်ပထမနှစ်ဝက်အတွင်းလူကုန်ကူးမှု109မှုရှိခဲ့ပြီးအဲ့ဒီထက်က89မှုဟာတရုတ်ပြည်မှာအထမအိမ်တော်ချခံရတာဖြစ်တယ်လို့စီရင်စရာတွေကဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့လူကုန်ကူးမှုတာစီနှိမ်နေရေးရဲမှုဦးခမုံကျွဲက
ရန်ကုန်တိုင်းမှာလက်ရှိဖြစ်နေတာတော့တရုတ်အမျိုးသားနဲ့အထမလက်ထပ်စီခိုင်းဖို့လူကုန်ကူးခံရတဲ့အမှုကအများဆုံးဒုတိယအနေနဲ့တော့လိမ်ပိုင်းဆိုင်ရာအလွဲသွင်းစားခြင်းခံရတဲ့ပြည်ရင်းပြည်တစားအဖြစ်ခိုင်းစေလူကုန်ကူးခံမှုတတိယကတော့အထမလိုအပ်ခိုင်းစေမှုလိုအပ်ခေါင်းပုံဖြတ်မှုပေါ့နော
်စီရင်စရာတွေအရလူကုန်ကူးမှုဖြစ်ပွားမှုအများဆုံးဟာရန်ကုန်မြို့ဖြစ်ပြီးစံပြည်နယ်ကဒုတိယလိုက်တယ်လို့သိရပါတယ်လူကုန်ကူးခံရတဲ့သူတွေထဲမှာအမျိုးသမီးတွေနဲ့ကလေးတွေကအများစုဖြစ်ပြီးအမျိုးသမီးအခြေအတွက်က၄ပုံ၃ပုံလောက်ရှိတယ်လို့ဆိုပါတယ်အထူးသဖြင့်ပညာရေးအားနည်းသူတွေအများဆုံးလူကုန်ကူးခံရတယ်လို့လည်းသိရပါတယ်ဒါပေမဲ့ရမှုဥယျာဉ်ဝင်အောင်ကတော့ပညာတတ်တွေလည်းပါတယ်လို့ဆိုပါတယ
်။အများဖြင့်တရုတ်ပြည်ကိုပို့ကြတယ်။ပို့ဆောင်ခံတဲ့မိန်းကလေးတော်တော်များများကြည့်လို့ရှိရင်ပညာမတတ်တဲ့လူတော့ပါတာပေါ့နော်။ဒါမင်းသူ့ပညာတတ်တဲ့မိန်းကလေးတွေသွားတွေ့ရတဲ့ထဲမှာပါ။ချို့ကြောင်ဘွေးရပြီးသားတွေလည်းပါတယ်
။မြန်မာနိုင်ငံမှာလူကုန်ကူးမှုတပ်ဖြတ်ရေးဥပဒေကို2005ခုနှစ်ကပြဋ္ဌာန်းခဲ့တာပါ။အဲ့ဒီဥပဒေမှာ2005နှစ်ကနေ2010သက်အထိချမှတ်နိုင်တဲ့ပြဋ္ဌာန်းတွေပါဝင်ပါတယ်။ဒါပေမဲ့နေ့စဉ်ဆိုသလိုပဲနိုင်ငံကနေထွက်ခွာလာခဲ့ကြတဲ့သူတွေဟာထိုင်းကနေမလေးရှားအထိလူကုန်ကူးခံနေကြရဆဲဖြစ်နေပါတယ်။မြန်မာကော့တောင်းနေဆက်လန်းတွေမြောက်ဝတီမြောက်လန်းတွေကနေလူကုန်ကူးနေကြတာလို့လူကုန်ကူးမှုတပ်ဖြတ်ရေးအဖွဲ့တွေကပြောဆိုကြပါတယ်။2018ခုနှစ်အတွင်းမြန်မာနိုင်ငံသားလူကုန်ကူးခံရသူ900ဝန်းကျင်ကိုထိုင်းနဲ့မလေးရှားနေဆက်လန်းတွေမှာထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။တော်တော်ရှင်များခင်ဗျာမြန်မာနိုင်ငံရဲ့လူဦးရေ52သန်းအနက်သုံးပုံတစ်ပုံဟာဆင်းရဲမှုတွေမှုနဲ့ရင်ဆိုင်နေရတယ်လို့ကမ္ဘာ့ဘဏ်နဲ့မြန်မာအစိုးရဘဏ္ဍာရေးဝန်ကြီးဌာနတို့ကဒီကတဲ့နှစ်ဒီဇင်ဘာလကထုတ်ပြန်ခဲ့ပါတယ်။ဆေးရမှုတွေမှုနဲ့အလုတ်ကန်ရှားပါမှုတွေကြောင့်လူကုန်ကူးမှုကြီးထွားလာနေရတာလို့လေ့လာသူတွေကလည်းပြောပါတယ်။အလုတ်ကန်ရှားပွေဖို့နေဆက်ကိုရောက်ရှိလာကြတဲ့သူတွေကိုလူပွဲစားတွေကအလုတ်ရှိတဲ့ဆိုပြီးဆင့်ဆင့်ရောင်းစားသွားကြတာတွေနောက်ဆုံးထိုင်းငါးဖက်လှေတွေပေါ်ရောက်ရှိသွားကြတာတွေလည်းအများအပြားပဲရှိနေတယ်လို့လေ့လာသူတွေကပြောဆိုကြကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။